ချိန်ကာလတွေကိုအတိတ်ပစ္စုပန်နဲ့အနာဂတ်ရဲ့လို့အကြမ်းမြင့်ရှုမြင်တယ်လို့ဒေါက်တာဆန်းစစ်ကြီးကပြောပါတယ်။ NLD စတင်ထူထောင်ကြတဲ့ကလိုအပ်တဲ့အရာဖြစ်တဲ့ညညရေးစီကံရှိရေးနဲ့တတိကိုအမြဲရှိတမ်းတင်ပြောခဲ့တယ်လို့ဒေါက်တာဆန်းစစ်ကြီးကဆိုပါတယ်
။ညညဖို့ဆိုတာဟာစီကံနဲ့ထင်းသွားတာဖြစ်ပါတယ်။စီကံမရှိဘဲနဲ့ညညတယ်ဆိုတာဟာဖြစ်လို့မရှိပါဘူး။ဒီစီကံပေါင်းအတွင်းမှာလုတ်တဲ့လူတွေရမှာတာညင်ညင်ညွတ်လုံနိုင်တာများပါတယ်။ဒါကြောင့်မလို့စီကံနဲ့ညင်ညွတ်မှုဆိုတာဟာဒွန်တွဲပြီးတော့သွားတယ်လို့ကျွန်မမြင်ပါတယ်။တတိဆိုတာတော့အမျိုးမျိုးရှိပါတယ်။ကျွန်မတို့ကခံရတဲ့တတိဆိုတာလည်းရှိတယ်၊လုတ်ရတဲ့တတိဆိုတာလည်းရှိတယ်။အသိအဆန်းကိုရင်ဆိုင်ရတဲ့တတိဆိုတာလည်းရှိတယ်။အသိအဆန်းအတွေးခေါ်တွေကိုသုံးသပ်ပြီးတော့လက်ခံတဲ့နာကိုလက်ခံရတဲ့တတိဆိုတာလည်းရှိပါတယ်။ကျွန်မတို့ဟာတတိအမျိုးမျိုးကိုဒီ23နှစ်တလျှောက်တုန်းမှာသုံးခဲ့ရပါတယ်အခုလည်းဆက်ပြီးတော့ဒီလိုပဲတတိနဲ့ရင်ဆိုင်သွားအောင်မှာဖြစ်ပါတယ
်အနာဂတ်ကိုရင်ဆိုင်ရဲတဲ့တတိဟာအတိတ်နဲ့ပြစ်စုပန်ကိုရဲရဲဝင်းဝင်းကြည့်နိုင်မှဖြစ်ပေါ်လာမှာလို့ပြောပြီး
ရဲရဲဝင်းဝင်းမကြည့်နိုင်တဲ့လူတွေကအနာဂတ်ကိုတတိနဲ့ရင်ဆိုင်နိုင်တယ်ဆိုတော့မဖြစ်နိုင်ပါဘူးအဲ့တော့ကျမတို့ဟာတလျှောက်လုံးတတိကိုလိုအပ်ခဲ့တဲ့လူတွေဖြစ်ပါတယ်ခွဲကြုတ်ဝင်တွေဟာအမျိုးမျိုးဒုက္ခသစ္စာတွေကိုခံခဲ့ရပါတယ်ဒီလိုခံခဲ့တဲ့နေရာမှာကျမကတော့တခုတော့သတိပေးချင်ပါတယ်ကျမကိုယ်တိုင်ကလည်းဒီလိုခံခဲ့တာကိုအနစ်နာခံတယ်လို့စိတ်ထဲမှာမထားပါဘူး
။သူ့လိုပဲ NLD အဖွဲ့ဝင်တွေဟာပြည်သူအကျိုးအတွက်တိုင်းပြည်အကျိုးအတွက်ယုံကြည်ချက်အတွက်လုပ်နေတဲ့ဆိုရင်အနစ်နာခံရတယ်ဆိုတဲ့အတွေးမရှိစေချင်ဘူးလို့ဆိုပါတယ်
။အနစ်နာခံရတယ်ဆိုရင်စိတ်ကပေါ်လာလို့ရှိလို့ရှိရင်တစ်ခါလေဒီစိတ်နဲ့ဒွန်တွဲပြီးတော့ကလေးစားချေခြင်းနဲ့စိတ်တွေမကျေနပ်တဲ့စိတ်တွေကတစ်ခါလေပေါ်လာပါတယ်။ကျမရွေးတဲ့လမ်းကြောင်းကိုကျမရှောက်ခဲ့တယ်။ကျေနပ်တယ်ခံရတာကျမရဲ့ရွေးချယ်မှုရကျမခံရတာအနစ်နာခံရတယ်လို့ကျမဒီလိုမမြင်ပါဘူ
းရှေးယောမခိကရစ်ပူဇော်တဲ့အလေးဟာခင်းနဲ့မညီတော့ပေမဲ့ရစ်ပူဇော်ခံရတဲ့သရဝါကလူလူလာလာရှိမှရစ်ပူဇော်ရတဲ့ရွေချက်အောင်မြင်တယ်ဆိုတဲ့ယူဆချက်ကိုထောက်ပြရင
်ခုခင်းနဲ့မညီတဲ့အပြုအမူပေါ့နော်ရစ်ပူဇော်ရဆိုဒါပေမဲ့အဲ့ဒီအတွေးရဲ့အနောက်ကအတွေးခေါ်ကျမကသဘောကျတယ်ကိုကလိုလိုလားလားကိုပေးရမယ်ကိုလုံနေတဲ့အလုပ်တွေလိုလိုလားလားပေးဆံရမယ်ငါကလောကကြီးရဲ့ငါကတော့ဘလောက်ကိုခွာရဲအနစ်နာခံရကြီးရဲ့ဆိုတဲ့စိတ်တွေဆိုလို့ရှိရင်ဒါလိုလိုလားလားနဲ့ပေးဆက်ချင်မဟုတ်တော့ဘူးအကျွေးတောင်းချင်တဲ့စိတ်ကလေးတွေလည်းနည်းနည်းပါလာနိုင်တယ်လို့ကျွန်မမြင်ပါတယ
်ဒါကြောင့်ဘာပဲလုပ်လို့ကိုယုံကြည်ချက်နဲ့ကိုလုပ်တယ်ဆိုတာမမေ့သိမ့်ဘူးလို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်NLD ကိုမိမိဆန္ဒနဲ့မိမိဝင်လာကြတာဖြစ်ပြီးဆက်လုပ်မယ်ဆိုရင်မိမိယုံကြည်ချက်အရာလုပ်တာဖြစ်လို့လိုလိုလားလားနဲ့မိမိလုပ်ပိုင်ခွင့်နဲ့မိမိယုံကြည်တာကိုလုပ်ရင်မအောင်မြင်စရာမရှိဘူးဆိုပါတယ်
။အောင်မြင်မှုဆိုတာလွယ်လွယ်နဲ့ရတာမဟုတ်ပါဘူး။လွယ်လွယ်နဲ့ရတဲ့အရာဆိုတာလည်းတန်ဖိုးရှိတတ်တာမဟုတ်ပါဘူး။တကယ်တန်ဖိုးရှိတဲ့အရာအတွက်ဆိုရင်ကျမတို့အင်တန်ယုံခံရပါလေ။အင်တန်ကပေးဆပ်ရပါလေ။အဲပေးဆပ်ခြင်းဆိုတာဟာကျမတို့ပူဇော်ခြင်းလို့ပဲစိတ်ထဲမှာထားလိုက်တာ။ကျမတို့ရဲ့ယုံကြည်ချက်အရာပူဇော်လိုက်တာလေသူကမှအတင်းပေးဆမယ်လို့ပြောလို့ပေးဆတာမဟုတ်ပါဘူး။ဒီလိုစိတ်ဓာတ်တွေနဲ့ကျမတို့ဆက်ပြီးတော့သွားမယ်ဆိုလို့ရှိရင်ကျမတို့မုတ်ချအောင်မြင်ရမယ်။ကျမတို့ကလုံးဝတန်တရားမရှိ
ဘူး။မြန်မလားနှင်းမလားမတွက်တက်သလိုမှန်းကြည့်နေလဲမပြောချင်ပေမဲ့လူလူလုံလားတဲ့လူအဆောက်အုံဖြစ်အောင်ကြိုးစားမယ်လို့ပြောပါရယ်။ NLD နဲ့တခြားဒီမိုကရေစီလုံလားတဲ့အစုအဖွဲ့တွေဟာညီညီညွတ်ညွတ်လက်တွဲလို့ရင်လူရပန်းနိုင်ကိုအမြန်ဆုံးရောက်မယ်လို့ဒေါအောင်ဆန်းစုကြည်ကထင်မြင်ပါရယ်။တာဝင်နဲ့ပတ်သက်လို့လေ
တာဝင်ဆိုတာကြရောက်တာတွေ့ရှိလို့ရှင်ထမ်းဆောင်ရမှာပဲဥဆောင်နဲ့တာဝင်ဆိုတာလေလိုချင်လို့လည်းရနိုင်တာမဟုတ်ပါဘူးမလိုချင်လို့လည်းဖယ်လို့ရတဲ့ကိစ္စမဟုတ်ပါဘူးတာဝင်ဆိုတာတာဝင်ပဲတာဝင်ဆိုတာကိုလိုချင်မှလုပ်တယ်ဆိုတာတာဝင်မဟုတ်တော့ဘူးဒါဟာတော့စိတ်ကိုအလိုလိုက်ခြင်းပဲပြီးတော့တာဝင်ဆိုတာမလုပ်ချင်လည်းလုပ်ရမယ်ဒီလိုပဲကိုယ့်အပြစ်ပင်မပင်မဆက်ပြီးတော့လုပ်သွားရမယ်အဲ့တော့တာဝင်ရကျမကတော့အတတ်နိုင်ဆုံးကျမတို့မျိုးသားဒီမိုကရေစီဖွဲ့ခွဲဥဆောင်မှုပေးဖို့ကြိုးစားသွားပါမယ်။ဒါပြင်ဒီတာဝန်ကျေပြွန်မှုဆိုတာကျမတို့ဝိုင်းဝန်းပြီးတော့ကူညီဖို့လည်းအများကြီးလိုပါလေ။တယောက်တည်းလုံးလို့ရတယ်ဆိုရယ်စိတ်ဝင်ပြီးဆိုကြတဲ့ကဒီမိုကရေစီနဲ့ဘာမှမဆိုင်တော့ဘူးလို့အဲ့ဒါတော့ခေါင်းထဲမှာထားကြပါ
။မိကုန်ထုတ်ကြပါဆိုတဲ့စကားနဲ့ဆက်ဆက်ပြီးတော့လေဒေါအောင်ဆန်းစုကြည်က
မိကုန်ဆိုတာအများထုတ်ရမယ်။ကျမတို့ပြည်သူတွေကမိကုန်မထုတ်ကြဘူးလို့လုံးလို့ရှင်ခံလိုက်တာပဲ။ဒါဘာဖြစ်လို့လုံးရတာလဲလုံးပိုင်ခွင့်ရှိသလားလုံးနေတဲ့လူကလုံးပိုင်မှရှိသလားဒါဘာကြောင့်မလို့ဒီဟာခံရမှာလဲဆိုမိကုံကထုတ်ပါမယ်ဘာမှပြန်မလုံးသိတိုင်းအောင်ပထမဦးဆုံးမိကုံကထုတ်ပါမယ်မိကုံထုတ်ပြီးတော့မှနောက်ပြတော့ဒီမိကုံရဲ့အဖြေရကိုလုံးတင်လုံးတိုက်တာကိုလုံးရမယ်အဲ့တော့ကျမတို့အနေနဲ့လဲကျမတို့ဘာလုံးလို့ ဒီကကြတဲ့အရေးကြီးတဲ့ခြေလှမ်းတွေကျမတို့နားမည်ဆိုလို့ရှိရင်ကျမတို့အခွင့်အကျိုးဝင်နေတဲ့ပြည်သူလူထုကိုမရှင်းပြပဲနဲ့ကျမတို့ဘယ်တော့မှမလုပ်ပါဘူး။ဒါဟာဒီမိုကရေစီတာဝန်တစ်ခုပါ။ဒီမိုကရေစီရဲ့အနှစ်သာရဟာပြည်သူလူထုကိုကိုယ်ကနေပြီးတော့ကိုယ်လုံးစင်တာတွေတစ်ချက်ချင်းတာတွေကိုလက်ခံအောင်လို့ဆွဲဆောင်နိုင်ရမယ်။အတင်းအဓမ္မလုပ်ခိုင်းလို့မရဘူး။ဒီမိုကရေစီလမ်းကိ
多没说吧嘞。
跟那五个嘞啊，为什么吹牛烟呢？撇下没，啊，这么拍的，那真有多没？是不松下来了，去吧，家里要木的吧嘞。母婆嘛，就那路啊，妈妈妈妈也对的。你母婆嘛也对，比如养大点啦，是的，你他嘛，啊，年纪你干嘛去吧？地多地一摘，别多嘛，不养我嘞，农民是现在的是吧？就没差吧。
别别别别，我呢，十六斤多的卡，啊，将别的那新人别吧。偏心也没给啥人个，偏心奶奶亲嘛，啊，年偏心多没。除了别人老奶嘛 ，democracy 你家人咯。中央三书记个表家爸爸的心